ပုဂ္ဂနာရီတက်တဲ့အောင်မြင်အောင်လှုပ်ဆောင်နိုင်ခဲ့တဲ့ကမ္ဘာနိုင်ငံစည်းရုံးတွေထဲထိတ်ဆုံးမှရှိနေတဲ့နယူးဇီလန်နိုင်ငံရဲ့ဝန်ကြီးချုပ်အာဒန်နဲ့အမေရိကန်ရွေးကောက်ပွဲသမ္မတဂျိုးဘိုက်ဒန်တို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုမှုမှာကိုဗစ် -19 တက်တဲ့ရင်းနဲ့အတူဒေသတွင်အခြားစိန်ခေါ်မှုတွေကိုပူးပေါင်းဆောင်ရွက်မယ်အကြောင်းဆွေးနွေးခဲ့ကြပါတယ်။ကျွန်တော်အမျက်သူကဆက်လက်တင်ပြမှာပါ။ Biden Harris ရဲ့အာဏာလွှဲပြောင်းရယူရေးအဖွဲ့ကပြီးခဲ့တဲ့တနင်္လာနေ့ကထုတ်ပြန်ချက်အရရွေးကောက်ပွဲသမ္မတဂျိုးဘိုက်ဒန်ကိုနယူးဇီလန်ဝန်ကြီးချုပ်Jacinda Ardern ကဝမ်းမြောက်ကြောင်းတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားရမှာ COVID-19 နဲ့အခြားကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။လက်ရှိသမ္မတ Trump ကရွေးကောက်ပွဲရှုံးနိမ့်မှုအပါအဝင် COVID-19 နဲ့ပတ်သက်တဲ့စိန်ခေါ်မှုတွေကိုငြင်းဆန်နေချိန်မှာအခုလို New Zealand ဝန်ကြီးချုပ်ရဲ့တယ်လီဖုန်းခေါ်ဆိုမှုဟာ Joe Biden ကိုကမ္ဘာခေါင်းဆောင်စည်းရုံးနဲ့ထည့်သွင်းလိုက်တာမျိုးလည်းဖြစ်ပါတယ်။ Biden အဖွဲ့ရဲ့ကြေညာချက်မှာတော့ New Zealand ဝန်ကြီးချုပ်ရဲ့အသိမှတ်ပြုမှုကိုကျေးဇူးတင်ကြောင်းအပါအဝင်သူမရဲ့ထက်မှန်ရွေးချယ်ခံရမှုအပေါ်မှာလည်းဂိုယူဝမ်းမြောက်ကြောင်းနဲ့နယူးဇီလန်နိုင်ငံရဲ့မိဖက်အဖြစ်အတွန်းရှိလိုကြောင်းဖော်ပြထားပါတယ်။ဝန်ကြီးချုပ်အာဒန်ကိုတိုင်လည်းပြီးခဲ့တဲ့အောက်တိုဘာနယူးဇီလန်ရွေးကောက်ပွဲမှာပြန်ပြီးအနိုင်ရခဲ့သူဖြစ်ပါတယ်။ခေါင်းဆောင်နှစ်ဦးတယ်လီဖုန်းပြောဆိုချက်ထဲမှာဒီကမ္ဘာလုံးရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါအပါအဝင်နိုင်ငံစုံဝါဒပြန်လည်တောက်တင်ခိုင်မာရေးဒီမိုကရေစီအားကောင်းလာရေးဒေသတွင်းလုံခြုံရေးဆက်လက်ထိန်းသိမ်းဖို့နဲ့ Indo-Pacific ဒေသအကျိုးဖြစ်ထွန်းစေရေးတို့အတွက်နယူးဇီလန်နိုင်ငံနဲ့နီးနီးကပ်ကပ်လှုပ်ဆောင်တာမျိုးကိုရှေ့ရှုကြောင်းဂျိုးဘိုက်ဒန်ကပြောကြားခဲ့တယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဝန်ကြီးချုပ်အာဒန်ကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်နဲ့ပတ်သက်တဲ့သူမရဲ့တိုင်းပြည်ရဲ့ကျွမ်းကျင်မှုတွေကိုမျှဝေပေးလို့ကြောင်းပြန်လည်ပြောကြားခဲ့ပါတယ်။ဂျိုးဘိုက်ဒန်အားဖုန်းခေါ်ဆိုပြီးနောက်ဝန်ကြီးချုပ်အာဒန်ကသတင်းတော့တွေကိုပြောကြားရမှာဘိုက်ဒန်နဲ့သူတို့နှစ်ဦးစကားပြောဆိုမှုဟာနွေးနွေးထွေးထွေးရှိပြီးဘိုက်ဒန်ကနယူးဇီလန်နိုင်ငံအနေနဲ့ကပ်ရောဂါကိုကင်ကွယ်တာကိုသူအလွန်နှစ်သက်ကျေနပ်မှုရှိကြောင်းပြောခဲ့တယ်လို့ဆိုပါတယ်။နယူးဇီလန်နိုင်ငံဟာကမ္ဘာပေါ်မှာ COVID-19 တက်ထွက်ရေးမှာအအောင်မြင်ဆုံးနိုင်ငံတွေထဲကတစ်ခုဖြစ်ပါတယ်။တင်းကျပ်တဲ့သွားလာမှုကန့်သတ်ချက်တွေနဲ့နေဆက်ဝင်ရောက်မှုတွေကိုပိတ်ပင်ခဲ့တာကြောင့်နယူးဇီလန်မှာ COVID-19 လူနာ 2,000 ကျော်နဲ့သေဆုံးသူ 25 ဦးသာရှိခဲ့တာပါ။ဆက်လက်ပြီးအာဒန်ကဘိုက်ဒန်အနေနဲ့နယူးဇီလန်ရဲ့ COVID-19 နဲ့ပတ်သက်ပြီးနောက်ထပ်ထုတ်ပြန်မှုတွေကိုဆက်လက်ဆွေးနွေးလိုပြီးသူမအနေနဲ့ကတော့နိုင်ငံတကာနိုင်ငံကိုအဆောက်အအုံအပုံသူကူးယူဖို့မဖြစ်နိုင်ကြောင်းသတိပြုမိခဲ့လို့ဆိုပါတယ်။
New Zealand has a number of natural advantages that have assisted us in
containing
the virus.
ဘိုင်းရပ်စ်ကိုထိန်းချုပ်မှုသဘာဝတရားကြီးကပေးရတဲ့အားသာချက်တွေအများကြီးရှိပါတယ်။နိုင်ငံကပူးပေါင်းဆောင်ရွက်မှုကလည်းအဓိကကျတဲ့တော်ချက်တစ်ခုဖြစ်ပြီးဗိုင်းရပ်စ်တိုက်တဲ့ရေအတွက်အသုံးဝင်မဲ့အချက်အလက်နဲ့အသိပညာတွေကိုဘယ်နိုင်ငံနဲ့မဆို New Zealand ကမျှဝေချင်ပါတယ်လို့ပြောသွားတာပါ။သူမနဲ့ဘိုင်ဒန်တို့ဟာကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဘိုင်ဒန်အဖွဲ့ကထုတ်တဲ့ကြေညာချက်တွေမှာတော့အာဒန်ဟာ2019ခုနှစ်အတွင်းခရစ်စတန်ဘုရားကျောင်းနှစ်ခုနဲ့ဗလီတွေမှာလူအမျိုးအများတည်ဆုံးနေခဲ့တဲ့ပစ်ကတ်မှုနှစ်ခုကိုကင်ကွယ်ပြေရှင်းရမှာသူမတူတဲ့ဥဆောင်မှုပေးခဲ့သူအလုပ်လုပ်ရင်းသားသမီးတွေကိုပြုစုစောင့်ရှောက်နိုင်ခဲ့တဲ့စံပြမိခင်တူဖြစ်ဘိုင်ဒန်ကချီးကျူးပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ်။လက်ရှိအချိန်မှာတော့ရွေးကောက်ပွဲသမ္မတဘိုင်ဒန်ကိုအာဏာလွှဲပြောင်းရေးပူးပေါင်းလှုပ်ဆောင်ဖို့သမ္မတထရန့်ကညှင်းဆိုရသလိုသူ့အစိုးရအဖွဲ့ကိုလည်းပူးပေါင်းဆောင်ရွက်တာတွေမလုပ်ဖို့တားမြစ်ထားပါတယ်။